ါ်လာရှင်ပါခင်ဗျာ။အခုတစ်ပတ်ဆွေးနွေးပွဲစကားဝိုင်းမှာပါဝင်ဆွေးနွေးဖို့တယ်လီဖုန်းပေါ်မှာဖိတ်ခေါ်ထားတဲ့ဧည့်သည်တော်တွေကတော့ရန်ကုန်မြို့ကသတင်းစာဆရာကိုစီသူအောင်မြင့်နဲ့တရားရုံးချုပ်ရှေ့နေကြီးဦးရောဘတ်ဆန်းအောင်တို့ဖြစ်ကြပါတယ်။အခုပြီးခဲ့တဲ့ရက်ပိုင်းကသမရဦးသိန်းစိန်ကသူ့ရဲ့အစိုးရတက်လာတာ၃နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်ဖြစ်တဲ့လွှတ်တော်မှာမင်ကွန်းပြောကြားသွားခဲ့ပါတယ်။အဲ့ဒီမင်ကွန်းပြောကြားသွားတဲ့အထက်မှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲစနစ်တွေကိုနိုင်ငံတကာအများကနေပြီးတော့လက်ခံပြီးတော့ကျေနပ်အားရနေတဲ့အကြောင်းပြည်တွင်းမှာဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖြစ်နေတဲ့အတွက်ကြောင့်တပ်မတော်ရဲ့အခန်းကဏ္ဍဆက်ပြီးတော့ရှိနေရအောင်မယ်တပ်မတော်ကဆက်လက်ပါဝင်နေဖို့လိုတယ်လို့ပြောသွားတဲ့အကြောင်းတွေကိုသတင်းတွေထဲမှာတွေ့လိုက်ကြရမှာပါအဲ့ဒီသမရဦးသိန်းစိန်ပြောသွားတဲ့ဇာတ်ကားတွေနဲ့အခုပြီးခဲ့တဲ့တပ်မတော်နေ့အခမ်းအနားမှာကာကွယ်ဦးစုချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့ပြောသွားတဲ့မင်ငွန်းနေပေါ်မှာအခြေပြုပြီးကျွန်တော်တို့အခုဆက်လက်ပြီးတော့ဆွေးနွေးသွားပါမယ်။ဟိုသမရကလွှတ်တော်နှစ်ရပေါင်းမှာပြောသွားတာအခုဒီစာနယ်ဇင်းတွေထဲမှာလာလူမှုမီဒီယာတွေထဲမှာလည်းပဲတွေ့ရပါတယ်။တပ်မတော်ဆိုတော့ဒါရှိတာတော့ရှိရမှာပဲပေါ့လေ။ဒါပေမဲ့အခုလိုအခြေအနေမျိုးမှာတပ်မတော်ကနေရာတကာမှာပါနေမဲ့အစားပြည်သူတွေကိုဦးစားပေးပြီးတော့ဒီမိုကရေစီရေးကြကြစီမံခန့်ခွဲဖို့လိုတယ်ဆိုတာတွေမှတ်ချက်တွေရေးထားတယ်လေအများကြီးပဲတွေ့ရပါတယ်။ဒီတော့ဒီလိုကိစ္စနဲ့ပတ်သက်ပြီးတော့ဥရောပဆန်းအောင်နေနဲ့ဘယ်လိုများမြင်မိလဲဆိုတာသုံးသပ်ပြပါလားခင်ဗျ။
ကျွန်တော်အနေနဲ့တော့သမဂ္ဂဦးသိန်းစိန်ကပြောပြတဲ့မိန်းကလေးကမိန်းကလေးအရတော့တကယ်အားကြီးကြပါဒါပေမဲ့လို့လက်တွေ့ကြည့်ကြည့်ရင်းရင်းဆိုင်ခံစားနေရတဲ့အခြေအနေတွေနဲ့ပြောမယ်ဆိုရင်တော့မအားသတ်မိပါဘူးဒါပြလို့လဲဆိုတော့တကယ်အခြေခံစားရဖြစ်တဲ့အလုံသမားလယ်သမားတွေရဲ့ကိစ္စတွေနဲ့ပတ်သက်ရင်ဘာမှဖြစ်ဖို့တိုးတက်မှုမရှိဘူးနော်နောက်တစ်ခါကန္ဓာပေါ်ထုတ်ခြင်းနဲ့ပတ်သက်တဲ့ဥပဒေပြင်ဆင်ချက်တွေဆိုတာလည်းပဲအများဆုံးမထုတ်သေးနိုင်တဲ့အတွက်တရားစွဲခံရတာတွေအပြစ်ပေးခံရတာတွေအဲ့ဒါတွေပဲများပြနေတယ်။အဲ့တော့အောင်မြင်နေတော့မဆိုးနိုင်သေးပါဘူး။နောက်တရားရုံးတွေမှာလည်းပဲဝီကြီးစားတာတွေကဗျာဂရီလို့ခေါ်တဲ့အကောင့်ထဲမဲ့တဲ့အုပ်ချုပ်ရေးအာဏာပိုင်ကြီးရဲ့လွမ်းမိုးချေနေမှုကိုကြောက်ရွံ့နေအကြောက်တရားနဲ့ခင်မှုတွေဟာရှိနေသေးတယ်ပါလေအဲ့ဒါကြောင့်လို့ကျွန်တော်တို့ကတော့သမရာကြီးရဲ့မိန့်ခွန်းနဲ့ပတ်သက်လို့ကြည့်ရင်အပြစ်ကအောင်မြင်မှုဟာမရှိသေးပါဘူးအောင်မြင်မှုကအနည်းဆုံးသာရှိပါတယ်ဥပဒေကိုတုံ့ပြန်ပါတယ်ဒါပေမဲ့လို့တုံ့ပြန်တဲ့ဥပဒေကပြည်သူကိုအသာအွယ်ပေးမှုကလေးပါနေတယ်မပြည့်စုံတဲ့ဥပဒေတွေပဲဖြစ်နေတယ်အခုထုတ်လိုက်တော့ကြာပြင်းလိုက်နေမဆုံးနိုင်အောင်ခရီးပိုင်းနေကြပါပြီဒါပြီးတော့ဒီလိုကြီးအခုကူပြောင်းရေးကာလလို့ပြောနေတယ်ကျွန်တော်တို့အရင်မဆလာခေတ်ကလည်းစစ်စစ်နဲ့ပန်းနိုင်ကြည့်နေတဲ့ဂျာကာလဆိုပြီးတော့26နှစ်အဲ့ဒီကာလကြီးကိုဖြတ်နေရတာ ਨੇ နောက်ဆုံးပန်းနိုင်မရောက်ပဲပြတ်တုံးသွားကြရတယ်အခုလည်းဒီမိုကရေစီအခုကူပြောင်းရေးကာလလို့ပြောနေတယ်အဲ့အဲ့ဒီကာလဘယ်လောက်ရှိကြမယ်ဆိုတာကျွန်တော်တို့ဘယ်လိုတွေ့ရတော့မလဲ
ဟုတ်ကဲ့အဲ့တော့ဒီသူကတော့ဒီအခုအစိုးရတက်တန်းသူ့ရဲ့တက်တန်း၃နှစ်မှာပေါ့လေအောင်မြင်မှုတွေရခဲ့လို့သူပြောသွားတာပေါ့ဒါမျိုးလို့ခုနပြောသလိုပါပဲဒီပြည်သူတွေဘက်ကကြည့်တဲ့အခါကျတော့သူကြပြောင်းလဲမှုကအင်မတန်ကိုနည်းပါတယ်ဆိုပြီးတော့ကျွန်တော်တို့တစ်ချိန်လုံးကြားနေကြရတာပါပဲလူမှုဒုက္ခတွေလည်းမကင်းစင်နိုင်ကြသေးဘူးအဲ့တော့ဒီတရားဥပဒေစိုးမိုးရေးလည်းမရသေးဘူးစသဖြင့်အဲ့တော့ကိုစီသူအောင်မြင်ရောခင်ဗျကိုဟယ်လိုဟုတ်ကဲ့ပြောပါပြောပါအ
ဲဟုတ်ကဲ့သမတရဲ့မိခွန်းကိုကျွန်တော်ကြည့်တဲ့အခါကျတော့သူကဟိုအကုန်လုံးပါတယ်ဗျ။အခုမှနိုင်ငံရေးနဲ့ပတ်သက်တဲ့ဟာတွေပါတယ်။နောက်တက်မတော့အခန်းကဏ္ဍပါတယ်။ပြီးတော့မှစီးပွားရေးနဲ့ပတ်သက်ပြီးတော့မှသူတို့လုပ်ကင်ဆောင်ရွက်ခဲ့တာတွေပါတယ်။အဲ့ဒါတွေနဲ့ပတ်သက်ရင်အဲအာဏာရှင်စနစ်ကနေပြီးတော့မှဒီမိုကရေစီသွားတဲ့လမ်းကြောင်းစီကိုပေါ့နော်။နောက်ဒီကစီးပွားရေးသွားတဲ့လမ်းကြောင်းစီကိုဟိုဘာမှပြဿနာမဖြစ်ပဋိပက္ခမဖြစ်ပဲနဲ့ညီညီသာနဲ့သူတို့ကူပြောင်းသွားနိုင်တယ်ဆိုတဲ့ဟာကိုတော့ဒါကျွန်တော်တို့အတိမတ်ပြုရမှာပါကျွန်တော်ဆိုရင်အတိမတ်ပြုပါတယ်ဒါနဲ့ပတ်သက်လို့အဲဒါပေမဲ့လည်းဒီမိုကရေစီစီသွားဖို့လမ်းကြောင်းပေါ်ရောက်မရောက်ဆိုတာကတော့ခုနကလိုပေါ့ဟိုပြောစရာတွေအများကြီးရှိတယ်ဒီတက်မတော်ရဲ့အခန်းကဏ္ဍတွေလည်းအများကြီးရှိတယ်ရှိတဲ့ခါကျတော့အဲ့မှာတမရကပြောထားတာရှိတယ်တက်မတော်ရဲ့အခန်းကဏ္ဍကဆက်ပြီးတော့ရှိနေဦးမှာပဲငင်းငယ်ကြီးတိဆောက်ရေးမှလည်းရှိနေဦးမှာပဲဆိုပြီးတော့မှသူကပြောသွားတာပေါ့ပြောသွားတဲ့ခါကျတော့အဲကျွန်တော်တူးချင်းအမြင်ရပြောရမယ်ဆိုရင်တက်မတော်အခန်းကဏ္ဍနဲ့ပတ်သက်ရင်ပြင်းပြထိုက်တာနဲ့လောလောဆယ်ဖြစ်နေတာနဲ့ကျွန်တော်တို့အဲ့ဒါဟိုခွဲခြားပြီးတော့ကြည့်ဖို့တော့လိုမယ်လို့တော့ထင်တယ်။ဟိုဖြစ်ပြင်းပြထိုက်တာကတော့ဟုတ်ပါတယ်ဒီမိုကရေစီနိုင်ငံတစ်ခုကိုသွားမယ်ဆိုရင်တက်မတော်ဆိုတာသူတက်မတော်အခန်းကဏ္ဍတွေပဲလုံခြုံရေးတိုင်းပြည်ကာကွယ်ရေးဒါတွေပဲသူလုပ်ရမှာလေ။ဒါပေမဲ့အခုလောလောဆယ်အခြေအနေမှာကြတော့ဖွဲ့စည်းပုံခြေခံဥပဒေထဲမှာတက်မတော်ရဲ့အခန်းကဏ္ဍအတူဟိုအတိအကျပြောမယ်ဆိုရင် ကွေဦးကြီးကျုပ်ရဲ့ခန်းကဏ္ဍကိုသူအများကြီးသူအဲ့မှာထည့်ထားတယ်အပြီးတော့မှတမ်မတော်ရဲ့အကျိုးစီးပွားတွေလည်းရှိတယ်အပြီးတော့မှအခုတိုင်းပြည်မှာဒီမြေတွေအင်းရအဆောက်အဦတွေကျွဲဝချမ်းသာမှုတွေအတော်များများကိုဟိုစစ်ဘိုလ်ချုပ်တွေစစ်ဘိုလ်ချုပ်ဟောင်းတွေကနေပြီးတော့မှအကုန်လုံးရယူထားတယ်တိုင်းပြည်မှာစီးပွားရေးလုပ်ငန်းကြီးတွေဆိုလည်းအဲ့လိုပဲအဲ့ဒီစစ်ဘိုလ်ချုပ်ဟောင်းတွေန ထားတယ်။ နေရာ ယူထားတယ်ဆိုတော့ဟို စစ်တပ်ရဲ့ ပါဝင်မှု အခန်းကဏ္ဍက တော်တော် ကို ကြီးနေတယ်။ ကြီးနေတဲ့ အခါကျတော့ ဒီ တပ်မတော်ရဲ့ အခန်းကဏ္ဍ နဲ့ ပြောမယ်ဆိုရင်တော့ သူတို့တွေကို စစ်တမ်းရ ပြန်သွားဖို့ သူတို့ရဲ့ ငကူမူလ တာဝန် တွေ ပဲ နိုင်ငံတကာမှာ လို့ ထမ်းဆောင်ဖို့ ဆိုတဲ့ဟာကတော့ တော်တော် ကို ခက်ခဲနေဦးမယ်။ ဒါကြောင့်မလို့ သမရကြီး ပြောတဲ့ သမရပြောတဲ့ ခုနကလို့ စစ်တပ်ကို
တမ်မလို့ရခန်းကဏ္ဍဆက်ပြီးတော့ပါနေအောင်မယ်ဆိုတာကတော့ကျွန်တော်တို့လက်ခံတယ်ဒါမဲ့ဒါဟာပါစင်ပါထိုင်လို့ပါတယ်လို့တော့ကျွန်တော်တို့ကမယူဆဘူး။လောလောဆယ်အာနာချင်းညာအနေအထားရသူတို့ရဟိုရယူထားတာတွေများတဲ့ခါကျတော့တဆင့်စင်းကြီးဟိုပြန်ပြီးတော့မှဆုတ်ခွာသွားတာပဲပိုကောင်းမယ်လို့တော့ကျွန်တော်ဒါတမ်မလို့ခန်းကဏ္ဍကိုကျွန်တော်ပြောတာပေါ့နော်။ဟုတ်ကဲ့ခင်ဗျ။ဟိုတမ်မလို့နေအခမ in azu rigu, de ye win pila, a pika ya say the board to Nija, Lemma Toby ma, the Nanga instrument Mulona, Baza, any malabe, Diana of where is in at the car, the body and Quelwen is Abiane. You know, the Diana in a silon in your Yashibu, Diana, the queen in Danunimia people to the Kesari malabe, Ami Mumishi, they will see, eh? Could not be okay, the Pubin Pione Kesari, Ami Neluso and Mam Lazura, Migua and Tabola Raboli. Get Uroba, your bank.
ကျွန်တော်အနေနဲ့တော့တမ်းလို့ကာကွယ်ရေးအစည်းအဝေးအရင်စားပေါ်မှာကျွန်တော်တို့ကဒီလက်ခံနိုင်ငံအင်ကမ်းကြီးဘာဖြစ်လို့လဲဆိုတော့အပြစ်ကရက်သေးရေးကိုအရင်လုပ်ပြီးမှနိုင်ငံရေးဆွေးနွေးပွဲဆိုတဲ့အစည်းအဝေးမဖြစ်တင်ဘူးနိုင်ငံရေးပြည်နယ်သွားလို့ချင်းအပြစ်ကရက်သေးမှုကလူလူပတ်တယ်သွားမှာပဲအခုကနိုင်ငံရေးမပြည်လျားနေစခဲ့တဲ့အပြစ်ကဒီကိစ္စတွေကိုဘာဖြစ်လို့ဆိုတော့ ဒီရေကတော့နိုင်ငံရေးအမြင့်ဆုံးအချက်နဲ့အခြေခံကြတဲ့နိုင်ငံရေးကိုပြည်ရောင်ဖြည့်ချင်းနိုင်ရင်ဒီတနက်တည်းကတိုင်းပြည်စပ်မှုတွေရမှာเนาะအဲ့တော့တမလို့အနေနဲ့ကကျွန်တော်တို့အနေနဲ့ပြောနေတာကဒီလူပြောနေတာဒီလူနားလေတာကျွန်တော်လည်းနားလေတာကတမလို့ကျွန်တော်တို့ကရှိကြရမယ်ဘယ်လိုတမလို့ယူလဲဆိုတော့ ဒီမိုကရေစီကျင့်ကြံရေးကိုလေးစားလိုက်နာပြီးတော့ဒီမိုကရေစီအချိုးရရင်အမေဩဇာခဏရပြည်ပြောမှုဆိုပြည်သူတွေရဲ့လူသားချက်ကိုအကောင်အထည်ပေါ်တဲ့တမလို့မျိုးပဲဖြစ်ရမယ်အာဏာရှင်တစ်စုနဲ့အာဏာရှင်တွေအတွက်အကျိုးပြုတဲ့တမလို့မျိုးမဖြစ်စေချင်ဘူးကမ္ဘာအစဉ်တန်းကြီးရဲ့တမလို့ဖြစ်ဖို့နိုင်ငံတကာညီညွတ်ရေးတွေမှာပါဝင်နိုင်ဖို့
ဒီနေရာမှာတမတော်ဟာအရေးကြီးကြီးနေရမယ်အခုကတမတော်ဟာအရေးကြီးကြီးနေမှုအခန်းကဏ္ဍနည်းပြီးတော့ဒီအုပ်ချုပ်ရေးတွေဘာတွေစတဲ့အဲ့ဒီလိုက်စားမှုများပြားနိုင်တဲ့နေရာမျိုးတွေမှာဝင်ရောက်အုပ်ချုပ်နိုင်ဖို့ဥတည်နေတဲ့အတွက်တမတော်ပေါ်မှာပြည်သူကအမြင်တွေ့ရနေမှာဖြစ်ပါတယ်ဒီနေရာမှာကျွန်တော်ဖျက်ပြီးတော့တစ်ခုပြောချင်တာဒီခုနပြောခဲ့တဲ့เนาะဒီတရားဥပဒေစိုးမိုးရေးကိစ္စဆိုတ ီပြဋ္ဌာန်းချက်တွေနဲ့အညီလောက်သွားမယ်ဆိုတာကနောက်ထပ်အချိန်ဘယ်လောက်ကုန်မလဲဆိုတာကိုလည်းပဲသိကျင်ကြရတာပေါ့လေနော်အဲ့တော့ဘယ်လိုသဘောရလဲခင်ဗျ
ဟုတ်ကဲ့အဲ့တော့တရားဥပဒေတရားရုံးကြီးရဲ့အခမ်းအနားနဲ့တရားဥပဒေစိုးမိုးရေးအခမ်းအနားကတော့တော်တော်လေးကိုပြပြနေတယ်။ဘာကြောင့်လဲဆိုတော့အောက်ချုပ်ရအာဏာပိုင်ရဲ့ဝင်ရောက်ဆက်သွယ်မှုကြီးကြောင့်ဒီနိုင်ငံရေးမှုတွေမှာဆိုအထူးသဖြင့်ပေါ်ပေါ်တည်နေမယ်။အရာဂရီတွေနဲ့ဆုံးဖြတ်နေတာတွေကများတယ်။နိုင်ငံရေးအမှုလွတ်တယ်ဆိုတာတော်တော်ကိုမကြည့်တော့ရှားနေတဲ့အနေထားတွေမှာအဲ့တော့ဖွဲ့စည်းပုံခြေကဥပဒေကိုပြင်ဆင်ဖို့ဆိုတာကတကယ်လိုအပ်နေတယ်။အဲ့ဒီဖွဲ့စည်းပုံကြီးမှာဒီလူတွေရဲ့အခွင့်အရေးတွေကိုပိတ်ပင်ထားတယ်လူ့အခွင့်အရေးနဲ့မကိုက်ညီတဲ့ပြဋ္ဌာန်းချက်တွေကညာနေလို့ဒါကိုပြင်ဖို့လို့တော့အဲ့ဒီလိုမှမပြင်နိုင်လို့ရှိရင်နိုင်ငံရေးအကျပ်တဲတွေဆက်ဖြစ်ပြီးတော့2015ယူပေါက်ပွဲရမြို့တော်ပြင်အောင်မြင်စွာကျင်းပနိုင်ပြီတိုင်အောင်ဒီလူ့အခွင့်အရေးကတော့ဖြစ်သွားနိုင်မှာမဟုတ်ဘူး
ဟုတ်ကဲ့ အဲ့တော့ဗိုလ်ချုပ်ကြီးမြောင်းနိုင်ပြောသွားတဲ့မင်းကွန်းထဲမှာလည်းပဲဒီဖွဲ့စည်းပုံအခြေခံဥပဒေကိုသူတို့ပြည်သူတွေအများစုကနေပြီးတော့ဒီလက်ခံအတည်ပြုထားခဲ့တဲ့ဟာမို့လို့ဒါပြင်စရာမလိုဘူးဆိုတဲ့သဘောမျိုးပြောသွားတယ်လည်းရှိတယ်။အဲ့တော့ဒီဥပဒေကြောင်းပဲတရားဥပဒေစိုးမိုးရေးတို့ဒီဖွဲ့စည်းပုံဥပဒေပြင်ဆင်ရေးတို့နဲ့ပတ်သက်လို့ကိုစီသူအောင်မြင်အောင်ဘယ်လိုသဘောရလဲခင်ဗျ။
And ကကွေဥပဒေချုပ်ပြောသွားတဲ့အထဲမှာကတော့ဟိုအရင်ခေတ်ဆက်ဆက်ကကာကွယ်ရေးဥပဒေချုပ်တွေပြောသားသလိုအာဏာပိုင်တွေပြောသားတယ်နဲ့တူတဲ့အချက်တွေအများကြီးပါတယ်ဗျအဲ့ဒီထဲမှာဆိုဟိုမမှန်ကန်တဲ့အချက်တွေလည်းပါတယ
်ဥပမ
ာဆိုရင်အဲ1906အာဏာသိမ်းတာတို့1988အာဏာသိမ်းတာတို့ဟိုတိုင်းပြည်ကိုပဲကယ်တင်ရမယ်ဆိုတော့ဟာအရင်ခေတ်ဆက်ဆက်ပြောသားတဲ့စကားတွေပဲဒါတွေကျွန်တော်တို့လက်မခံနိုင်ပါဘူးမှားလည်းမှားပြင်ပါတယ်ဒါတွေကအဲပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေကိုဟိုဆက်ရွက်တဲ့အခါတွေကသူကရွတ်ပြနေတာပါအဲဦးသားပြည်သူဘလောက်ကမဲပေးတယ
်ဟုတ်ကဲ့
ပြီးတော့မှထောက်ခံမှုဘလောက်ရတယ်ဘာညာဆိုတဲ့ဟာတွေကိုအဲ့ဒါတွေကအကုန်လုံးပြန်ပြီးတော့မှစဉ်းစားရတယ်နဲ့ပြန်ပြောနေတာတကယ်တကယ်ကျတော့ဒီဖွဲ့စည်းပုံကိုဘလို့ဆွဲလာကြလဲအဲပြီးတော့မှဒီဟာကြီးကိုဘလို့တည်ပြုလဲဆိုတာနိုင်ငံသားတွေအားလုံးသိတယ်နိုင်ငံတကာကလည်းသိတယ်အဲပြီးတဲ့ဟာကိုတီးကြထပ်ပြောရရင်ခုနကလိုဟိုလိုသလိုပေါ့နော်အရင်စစ်အာဏာရှင်တွေကနေပြီးတော့မှသူတို့လိုရာရအောင်သူတို့ဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပဲဒီထက်ဘာမှမပေါ်ဘူးနောက်ပြည်သူတွေထောက်ခံမှုရတယ်ဆိုတဲ့ဟာကလည်းအဲ့ဒီတော့ကျွန်တော်တို့ကိုယ်တိုင်ပြည်ပြချာချာလေ့လာခဲ့တယ်ပြချာပါဝင်ခဲ့တယ်ဒါတွေကဟိုဥစားပေါ့မှန်ကန်တဲ့နီးနဲ့ပြည်သူလူထုရဲ့ထောက်ခံချက်ရခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေတခုမဟုတ်ဘူးအဲ့တော့ဒီဖွဲ့စည်းပုံကိုပြင်ဖို့ဆိုတဲ့ကိစ္စမှာလည်းသူကတော့ဟိုပြောသွားတယ်အဲပုံမှန်4 3 6နဲ့အညီပြင်ပါပုံမှန်အခန်း7နဲ့ပေါ့နော်အဲ့ဒါနဲ့အညီပြင်ပါဗာညာဆိုပြီးတော့သူပြောသွားတယ်အဲဒါကတော့သူပြောချင်တဲ့သဘောကတော့ဟိုတခုတည်းပါပဲဖွဲ့စည်းပုံအခြေခံဥပဒေပြင်မယ်ဆိုရင်ဒါတမရော်နဲ့တမရော်ရဲ့သဘောထားဟိုရပြီးတော့မှပြင်ပါဆိုတဲ့သဘောကိုသူပြောသွားတာပဲအဲ့ဒီထက်မပိုပါဘူးခုနကပြောသလိုဟိုပြည်သူကထောက်ခံခဲ့လို့နောက်တကယ်ကိုပဲဟိုကောင်းမွန်နေတဲ့အဖွဲ့အစည်းပုံဒီလိုမဟုတ်ပါဘူ
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဦးရောဘဆောင်ခုနကစကားပြတ်သွားတဲ့တည်းနဲ့ကျွန်တော်ဝင်ပြီးတော့ဖြတ်လိုက်တာ
ဟုတ်ကဲ့ဖွဲ့စည်းပုံကြီးကဦးမူပြည်သူဘယ်နေရာတိုင်းမှုဘာလို့ပြောနေလဲအဲ့ဒီအချိန်တုန်းကကျောက်ကျေးအောက်နော်ဟိုကျောက်ကျေးအောက်မှာနာကင်းမုန်တိုင်းပြီးလို့ဟုတ်လားရဲ့လက်စွန်းတော့မတူရသေးတော့တယ်ဒီနောက်မှာပဲဟဲ့လားတရားကြီးကိုတုတ်သွားတယ်အရာဒီတိုင်းကအဲ့ဒါပြီးမှသိခဲ့ပြီးသိနေတာတူးလာတယ်အဲ့တော့အဲ့ဒီမှာသိခဲ့တဲ့နေဒီဒါမျိုးအသေးလေးဒီသိနေအဲ့ဒီတော့အရာဒီတိုင်းမှာသိခဲ့တဲ့ဆိုမဲသိနေတယ်ပြန်တိုက်လိုက်ရင်ဒီများကြီးဆိုတဲ့စကားဟာမမှန်တာမျိုးကပေါ်နေပါတယ်အဲ့တော့ပြည်သူလူထုကအဲ့ဒီအချိန်မျိုးကအခုလိုပြင်းနေမှုမရှိဘူးဟုတ်နေနေလေးကောင်းမကောင်းနဲ့ဒိတ်ငါညနဲ့ပုတ်နေတဲ့အချိန်မှာပြည်သူတွေကအတောက်တရားနဲ့ပြီးခဲ့ရတဲ့နေဒီဒါဥရိယလည်းလက်မခံနိုင်ဘူးနော်အဲ့တော့ဒါကိုအခုလွတ်လပ်တဲ့အချိန်ကာလမှာကုလသမဂ္ဂရဲ့ကြီးကျက်ကိုယ်ကျမှုနဲ့ဆန္ဒခံယူကြည့်ပါလားပြည်ရခိုင်နှုန်းတော်မှရှိမှာမဟုတ်ဘူးနော်အခုအဲ့ဒါကိုပြန်ကြိုင်နေတယ်ဆိုရင်တော့အရင်တုန်းကအတိုင်းနဲ့ဖြစ်နေမှာပဲဘာဖြစ်လို့လဲဆိုတော့သမရာကြီးရဲ့မိငုံနဲ့မှာအတိတ်ကပါလီမန်အုပ်ချုပ်ရေးစနစ်မျိုးကိုပြန်လည်အသက်ကျင်းဖို့ဆိုတာနိုင်ရည်ကြီးတွေမဖြစ်နိုင်တော့ပါဘူးလို့ပြောတယ်။အဲ့ဒါမှားနေတယ်။အဲ့ဒီမှာဂိုင်းငနာတွေလေဂိုင်းငနာတွေအကြောင်းကိုပြောမယ်ဆိုရင်နဝတ္တနာဘလက်ထက်မှာဟဲ့လားအများနဲ့ကြည့်ကြပါလေ။နဝတ္တဖြစ်လိုက်ဘုံချုပ်တွေဖမ်းလိုက်။ဟိုရင်းတွေဖြစ်လိုက်။အိုးဒီတော့တော့လေဂိုင်းကျွေးနေရတယ်။အဲ့ဒါကြီးရှိတာကျဲဆဲဆဲဂိုင်းကျွေးတယ်ဆိုတာကသိလို့ရှိမှာပဲ။ဥပမာမို့လူငယ်တွေနှစ်ပေါင်းနဲ့ရသွားလေးကဖြစ်နေတာအဲ့ဒါကိုလက်ညှိုးထိုးနေတဲ့သူတွေကအရင်မဆလာနန်းစဉ်ဟောင်းနဲ့နဝတ္တနာပါနန်းစဉ်ဟောင်းကိုပဲဆက်သွားမယ်လို့ပြောနေသူတွေဖြစ်တဲ့အတွက်ကျွန်တော်တို့အမိကြီးကတော့ဒါလက်မခံနိုင်ပါဘူးခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လည်းပဲဒီမှာဟိုအများပြောကြဆိုကြရေးကြသားကြတယ်ကျွန်တော်တို့နည်းနည်းလေ့လာကြည့်တာလူတွေတော်တော်များများကတော့ဒီမိန်ကုန်းနေနဲ့ပတ်သက်ပြီးတော့စိတ်ပြတ်သွားကြတယ်ဆိုတော့ကျွန်တော်တို့သိရပါတယ်သတိထားမိပါတယ်အဲပြောပါအောင်ခင်ဗျာကိုစီသူအောင်မြင့်ခုနကတော့မှတခြားအပိုင်းကဏ္ဍတွေနဲ့ပတ်သက်လို့ပြောစရာရှိသေးလားစီးပွားရေးကဏ္ဍတွေပါတော့ခုနကစီးပွား
ရေးကဏ္ဍအဲခုနကတော့ဟိုပြည်ရင်းငြိမ်းချမ်းရေးကဏ္ဍကိုကျွန်တော်နည်းနည်းပြောခြင်းပါ
ဟုတ်ကဲ့ပြ
ည်ရင်းငြိမ်းချမ်းရေးကဏ္ဍမှာဆိုရင်အဲအခုဟိုတမရော်ဘက်ကပြောနေတာနောက်ပြီးတော့တမရဘက်ကပြောနေတာဒီကတော့အပြစ်ခတ်ရက်စဲရေးကိုတတိုင်းပြည်တော်ပြစ်ခတ်ရက်စဲရေးကိုအရင်လုပ်မယ်ပြီးရင်ငြိမ်းချမ်းရေးဆွေးနွေးပွဲနိုင်ငံရေးဆွေးနွေးပွဲတွေလုပ်မယ်ဆိုပြီးတော့သူတို့ဘက်ကပြောတာရှိပါတယ်ဒီတိုင်းသားတွေဘက်ကကြတော့ဟိုသဘောထားနှစ်မျိုးကျွန်တော်တို့တွေ့ရပါတယ်။တစ်မျိုးကတော့ဒါခင်ယူဆောင်တဲ့အဖွဲ့တွေကတော့ဟုတ်တယ်ဒီတမတော်နဲ့ဒီသမရပြောတဲ့အစိုးရဘက်ကပြောသလိုပဲအရင်ဆုံးအပြစ်ခတ်ရက်စေးရေးတွေကြာကြာနာနာလုပ်ပြီးတော့မှငញ្ញန်ရေးဆွေးနွေးပွဲတွေဆက်သွားမယ်ဆိုပြီးတော့ပြောတယ်။အဲဒါမဲ့တစ်ဖက်ကဒီ KIA အပါအဝင်အင်အားစုတချို့ကတော့
ဒါနိုင်ငံရေးပြဿနာကြောင့်ဒီဟာကြီးဖြစ်လာတာတကြောင်နိုင်ငံရေးပြဿနာကိုအရင်ဖြစ်ရှင်းကြမယ်ပြီးတော့မှသူ့အတူအလိုလိုပြစ်ခတ်ရက်ဆဲသွားမယ်ဆိုပြီးတော့ပြောတာတွေရှိပါတယ်ဆိုတော့ကျွန်တော်တူချင်းအမြင်အရာပြောရမယ်ဆိုရင်ကျွန်တော်တို့စီမှာလောလောဆယ်နိုင်ငံရေးအရာဖြစ်ပေါ်နေတဲ့ပြဿနာကနှစ်ပေါင်းကလည်းဒါ60ကျော်နေပြီမနေ့တနေ့ကလည်းမဟုတ်ဘူးပေါ့နော်
ဒီရန်ချာနေပြီပြီးတော့မှပြည်ပခပြဿနာတွေကလည်းနှက်ရှိုင်းနေနောက်ဆုံးကုန်ကုန်ပြောမယ်ဆိုရင်အခုပြည်တွင်းမှာတော့မှတိုင်းသားတွေနဲ့လက်နက်ကင်တိုက်တဲ့ပြည်ပခမျိုးပြည်တွင်းမှာတော့မှဒီအတိုက်ခံအင်အားစုတွေပြည်သူတွေနဲ့ဒီစစ်တပ်ပါဝင်ဒီအစိုးရနဲ့ဖြစ်နေတဲ့ပြည်ပခအခုတည်းကလည်းဒီမှာလည်းမပြေလည်သေးဘူးမပြေလည်သေးတဲ့ခါကျတော့တိုင်းသားတွေနဲ့အမြင်အမြန်ငြင်းငြင်းရပြီးပြည်လ
ငញ្ញံပါမယ်လို့လည်းဘယ်လိုမှအာမမခံနိုင်ဘူးအဲ့တော့ကျွန်တော်တို့နားလေတာအဲ့ဒီကိစ္စတွေဖြေရှင်းနေတော့ကာလမှာဟိုတိုင်းပြည်ကမပြစ်ကြမခတ်ကြအဲငင်းငင်းချမ်းချမ်းနဲ့ရှိပြီးတော့မှပြဿနာတွေဖြေရှင်းကြရင်တော့ပိုကောင်းမယ်လို့ကျွန်တော်ထင်တယ်အဲ့ဒီခါကျတော့ဟုတ်တယ်ဒါတနိုင်ငံလုံးအပြစ်ခတ်ရက်စေးကြီးကိုအရင်လုံးရမယ်အဲ့ဒီလုံးနေပြီးတော့မှငင်းငင်းရင်းဆွေးနွေးပွဲတွေဒါတွေလုပ်ကြမယ်အချိန်တွေယူကြမယ်အဒီကြားရမှာပဲတိုင်းပြည်ပြည်သားတွေခုနကတော့တိုင်းသားနေမြေတွေမှာဖြစ်နေတဲ့မြေမြုပ်မိုင်းပြဿနာတွေဒုက္ခတွေပြဿနာတွေဟိုပညာမဲမှုပြဿနာတွေစီးပွားရေးနှိမ့်ချနေတဲ့ပြဿနာတွေမဖွံ့ဖြိုးတဲ့ပြဿနာတွေဟာအပြိုင်နဲ့ဖြေရှင်းမှသာကျွန်တော်တို့ဒီတိုင်းပြည်အခြေအနေကောင်းလာမယ်လို့တော့ကျွန်တော်ထင်တယ်
ဟုတ်ကဲ့ခင်ဗျအခုဟိုဖြစ်နေတဲ့ဟိုအခက်အခဲတခုကဘာလဲဆိုတော့ဒီတိုင်းသားအင်အားစုတွေကတိုင်းသားဒီလက်နက်ကိုင်အင်အားစုတွေကောဒီနေစွန်နယ်ပြားမှာရှိတဲ့တိုင်းသားပြည်သူအများစုကပါဒီဗမာစစ်တပ်အပေါ်မှာအမြင်မကြည်နိုင်ဘူးသူတို့ဗမာစစ်တပ်ကိုမယုံကြည်ရဘူးဆိုတော့အဆန်နေကျွန်တော်တို့အများအားကြားနေရပါတယ်အပြစ်ခရဆဲရေးဆိုပြီးတော့လက်နက်ချလိုက်ရမလားလက်နက်ချလိုက်ပြီးရင်သူတို့မှဘယ်လိုမှပြန်ပြီးတော့ခုခံနိုင်စွမ်းတိုက်တိုင်စွမ်းမရှိတော့ဘူးတရားဆိုလို့ရှိရင်သူတို့ကတစ်ဖက်သားအရှုံးပေးလိုက်တဲ့သဘောမျိုးဖြစ်တယ်ဆိုတော့အဆန်နေလည်းအများကြီးပဲကြားရပါတယ်ဒီတော့ဒါကိုပြေလည်အောင်ဖြေရှင်းညှိနှိုင်းမှုဆိုတာကတော်တော်အချိန်ယူရမဲ့ပုံစံမျိုးကျွန်တော်တို့တွေ့နေရတယ်ခင်ဗျဦးရောဘတ်ဆန်းဆောင်ပြောစရာရှိတယ်ပြောပါအောင်ခင်ဗျဦးရောဘတ
်ဒီကတိုင်းမာဒီကတမ်းတော်ပေါ်မှာမယုံကြည်နိုင်ဘူးဆိုတဲ့အခြေအနေကြီးကပြည်နေမှုကြီးကရှိနေပြည့်ဖြစ်တဲ့အတွက်ငါတို့လက်ထဲမှာလက်နဲ့ရှိတာတော့မှဒီလောက်ပြီးတော့တိုင်းမာဒီပြည်နေခံနေရတယ်သူရေလက်နဲ့များမရှိရင်တော့ဖြင့်ပို့ပြီးတော့ပြည်နေခံရမှာပဲလို့ဆိုရင်တော့ဒါနေကြီးကြောင့်တော့လက်နဲ့ကမျိုးတော့မဟုတ်ပါဘူးအဲ့တော့ကောင်းတာကတော့နှစ်ဖက်စလုံးကဒီတက်တွေကိုတကြီးကြီးကြီးလေးဖြစ်အောင်ဒါမှမဟုတ်လည်းတက်တွေကိုဒီမှာနှစ်ဖက်ကလက်နဲ့ဖြည့်သိမှုလုပ်ကြရမှာပါ။ဟောအဲ့ဒီလိုလုပ်ပြီးတော့မှတူဆောက်မှရမယ်။ဘာဖြစ်လို့တမတော်ကဒီမှာညီငယ်ချင်းကြီးတွေကလာမှတက်ပြတာခတ်တာတွေရရှိနေပြီးတော့လက်နဲ့တိုင်းအင်အားစုတွေတော်လိုင်းအင်အားစုတွေကအန်ရရီဝင်လာတာပဲည
ဟုတ်ကဲ့ဟုတ်ကဲ
့အဲ့ဒါဒီမကြောင်လာတက်တည်းရဲ့လက်လက်ကြီးရှော့ပြီးပါချုပ်ပြီးပါဥပမာလက်လက်ကြီးဆိုရင်ဘယ်နှမိုင်းသွားထားအဲ့ဒီလိုဖြစ်ရမှာအဲ့ဒါမှလည်းယူကြည့်လာမှာ
ဟုတ်ကဲ့ဒါတွေကို
နိုင်ငံကြီးပြည်နယ်မှာဖြစ်မှာပါ
ဟုတ်ပါတယ်ဒါတွေကိုတော်ဝဲအချိန်ယူပြီးတော့ညှိနှိုင်းရမှာပါကူကနောက်လာကြလို့ရှိရင်ဒီတနိုင်ငံလို့ပြစ်ခတ်ရဆဲရေးကိုလက်မှတ်ရေးထိုးဖို့ဒီမှာအစိုးရဘက်ကနေပြီးတော့နာပြောနေဆိုနေတော့တိုင်းရင်းသားတွေဘက်ကဒါအပေါ်မှာဘွေမကြောက်ဖြစ်နေကြတာပေါ့လေအဲ့တော့ကျွန်တော်အချိန်ရလဲနည်းလာပါခင်ဗျအဲ့တော့ကျွန်တော်ညီကုန်းချုပ်အနေနဲ့ဒီ10မိနစ်စီလောက်တူတူတုတ်ကလေးပေါ့နော်လိုရင်းလေးတွေပြောစရာရှိတာပြောပါအောင်ခင်ဗျကိုစီသူအောင်မြင့်ပြောပါအောင
်အဲအခုဟာကတော့ဟိုပြဿနာတွေကတော့အများကြီးပေါ့နော်တိုင်းရင်းသားတွေနဲ့လဲဒါမပြေလည်သေးဘူးမြို့ပေါ်မှာလဲဒီအတိုက်ခံအင်အားစုတွေနဲ့ဒီမိုကရေစီရေးပေါ့နော်ဟိုမှာကတော့ပြည်ထောင်စုရေးပေါ့မပြေလည်သေးဘူးမပြေလည်သေးဘူးဆိုတဲ့ခါကျတော့တူတူတုတ်ပြောရမယ်ဆိုရင်တော့ဟိုတွဲဆုံဆွေးနွေးရေးဆိုတဲ့ဟုတ်တာအကောင်းဆုံးပါပဲအခုဆိုရင်ဒုံဆန်းစုကြည်ကလည်းနောက်ဆုံးတစ်ချိန်ထပ်ပြီးတော့ပြောထားတယ်အထိပ်ပိုင်းကောင်းဆောင်နေတာတွဲဆုံဆွေးနွေးကြရင်ပြဿနာတွေအများကြီးပြေလည်နိုင်တဲ့လမ်းစာရောက်မယ်လို့ပြောထားတဲ့ခါကျတော့ဒီတွဲဆုံဆွေးနွေးရေးကိုသမရရောခုနကတော့လို့တမ်းဘရကာကွေဦးစီးချုပ်ကိုလက်ခံလိုက်တယ်ဆိုရင်ကျွန်တော်တို့တိုင်းပြည်အတွက်ပို့ပြီးတော့အလားအလာကောင်းသွားမယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးရောဘတ်ဆန်းအောင်ခင်ဗျာညီကုန်းချုပ်လေးပြောပါအောင
်ကျွန်တော်အနေနဲ့ပြောချင်တာကတော့တမ်းဘရအနေရပေါ့နော်ဒီနိုင်ငံကြီးမှာဘယ်မှာပါဘဲနဲ့တမတော်ကတမတော်အလုပ်ကိုလုပ်ပြီးတော့ဟဲ့လားမြို့ပြအုပ်ချုပ်ရေးဒီမှာယာဓုဝင်ယူတာမျိုးတွေဟဲ့လားအဲ့ဒါမျိုးတွေကိုပြင်းပြင်းထန်ထန်လုပ်ပေးလိုက်လို့ဆိုပြည်သူကတမတော်ကိုအရင်ကလွတ်လပ်ရေးတိုက်ပွဲဝင်နေခြင်းကတမတော်ရဲ့လူပဲလေးစားလိုက်တာလေလေးစားဖြစ်နေလာမှာဖြစ်ပါတယ်ဒီတိုင်းဒီတိုင်းတော့လို့ရတော့ အခက်အခဲတွေနဲ့တန်ရရဆက်လက်ဖြစ်ထိုးနေတယ်။အောင်မြင်မှုမရနိုင်ဘဲဖြစ်မှာပဲလို့ကျွန်တော်အနေနဲ့တော့ပြောလိုပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ဒီမှတ်ချက်တင်နေပဲဒီနေ့စကားဝိုင်းကိုတော့ညီကုန်းချုပ်ပြရစေ။အခုလိုပါဝင်ပြီးဆွေးနွေးပေးခဲ့ကြတဲ့အတွက်ရန်ကုန်မြို့ကတင်းစားသမားဆရာကိုစီသူအောင်မြင့်နဲ့တရားရုံးချုပ်လွှတ်တော်ရှင်နေကြီးဦးရောဘတ်ဆောင်းအောင်တို့ကိုကျေးဇူးတင်ရှိကြောင်းပြောပြစေခင်ဗျာ
။ဟုတ်ကဲ့။ကျွန်တော်တို့ကလည်းဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်။
ဟုတ်ကဲ့နားဆင်နေကြတဲ့တောတာရှင်ပရိသတ်အပေါင်းလည်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေလို့ဆုမွန်ကောင်းတောင်းလဲရပါတယ်။